New Delhi မြို့တော်ခြေဆိုင် Orient Craft Company ဟာအလုပ်သမားပေါင်း 2,000 ကျော်ကိုအလုပ်ပေးထားတဲ့အိန္ဒိယရဲ့အကြီးဆုံးအဝတ်အထည်တင်ပို့တဲ့ကုမ္ပဏီပါ။အိန္ဒိယမှာစီးပွားရေးလုပ်ဖို့ကြော်ဖြတ်ရတဲ့အဆင့်တွေနဲ့အခက်အခဲတွေကိုကုမ္ပဏီရဲ့အကြောင်းဌာနအကြီးကဲ AK Jain ကတခုချင်းပြောပြနိုင်သူပါ။ဥကြောင်ကြောင်လှုံ့ထုံလုံနည်းတွေပြုလွယ်ပြင်လွယ်မရှိတဲ့အလုပ်သမားဥပဒေတွေဒါမှမဟုတ်မတီးမငိမ့်တဲ့အပြက်ပြက်အတောက်တောက်လျက်စစ်တဲ့အားစသဖြင့်ပါပဲ။ဥပမာတစ်ခုကို Jain ကပြောပြပါတယ်။သူတို့တင်သွင်းတဲ့ပိဿအားလုံးဟာဘေးရန်ဒရဖြစ်စေသောဓာတုပစ္စည်းအသုံးပြုသူများလို့ခေါ်တဲ့စမ်းသပ်စစ်ဆေးမှုကိုဖြတ်ရပါတယ်။ပိဿတွေဟာလူသားအတွက်ဘေးရန်ဒရကင်းတယ်ဆိုတာသိကြစေဖို့ပါ။ဒါဟာအဝတ်အထည်တင်ပို့တဲ့တခြားနိုင်ငံတွေမှာမလုံမဖြစ်လုပ်ရမယ်စစ်ဆေးမှုမဟုတ်ဘူးလို့သူကပြောပါတယ်။စီးပွားရေးလုပ်ငန်းရှင်တွေကိုဟန့်တားပြီးလုပ်ငန်းလေးဖင့်စေတဲ့ခက်မမီတော့တဲ့လှုပ်ထုံးလုံနီးပင့်ကူအိမ်အရှုပ်အထွေးကြီးကိုအိန္ဒိယအစိုးရကရှင်းလင်းဖယ်ရှားပေးစေခြင်းနဲ့လို့ဂျိန်းကပြောပါတယ
် We want to enjoy the freedom like we are working in the free zones of UAE or other countries
ဘယ်လို bureaucracy ဂျိုးနီစနစ်မျိုးမှမရှိတဲ့ RS ဆော်ဘွားများပြည်တော်စုဒါမှမဟုတ်တခြားနိုင်ငံတွေရဲ့လွတ်လပ်တဲ့ဇုံတွေမှာလုပ်နေတယ်လို့မျိုးလွတ်လပ်မှုကိုကျွန်တော်တို့လိုချင်ပါတယ်နံပါတ်1အသိအရေးကြီးတဲ့အချက်ကအစိုးရရန်နီးယားမှာအလွယ်တကူလှုပ်ဆောင်နိုင်တဲ့ပတ်ဝန်းကျင်မျိုးရှိဖို့ပါပဲဒါအသိကိုကောင်းခဲ့ရတဲ့ကိစ္စပါလက်တွေ့မဟုတ်တဲ့ဆိုးရွံ့မှုတွေနဲ့အတားအဆီးတွေကိုဖန်တီးထားတာမျိုးပါအဲ့ဒါတွေဟာကုံတွယ်ရေးအတားအဆီးတွေမဟုတ်ပါဘူ
းပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေလုံရကန်ရလွယ်ကူစေပြီးစီးပွားရေးလုပ်ငန်းတွေအတွက်လွယ်ကူချောမွေ့အောင်ချမှတ်ကျင့်သုံးခဲ့တဲ့ဂူဂျာရတ်ပြည်နယ်ရဲ့မူဝါဒတွေကိုပုံတူကူးယူချမှတ်မယ်လို့စီးပွားရေးကိုအားပေးတဲ့ဝန်ကြီးချုပ်တဲ့နေရင်ဒရာမိုဒီကကတိပေးထားပါတယ်မိုဒီဟာဂူဂျာရတ်ပြည်နယ်ကို12နှစ်ကြာအုပ်ချုပ်ခဲ့တာပါမကြာခဏဆိုသလိုပဲပြောလေရှိတဲ့နမူနာကတော့နာနိုကားတွေကိုထုတ်ဖို့တာတာကုမ္ပဏီကထူထောင်ခဲ့တဲ့စက်ယုံတစ်ခုအကြောင်းပါမြေသိမ်းခံရတဲ့လက်သမားတွေကစန္ဒပြတာကိုကြုံခဲ့ရပြီးတဲ့နောက်အနောက်ဘင်္ဂလားပြည်နယ်ကစက်ယုံကိုပိတ်လိုက်ရပြီးချိန်မှာအဲ့ဒီချိန်တုန်းကကုမ္ပဏီဥက္ကဋ္ဌရာတန်တာတာစီမစ္စတာမိုဒီကဂူဂျာရတ်ပြည်နယ်ကနေကြိုဆိုပါတယ်လို့ဖုန်းနဲ့ message ပို့ခဲ့ပါတယ်မြေလျှက်စင်မီနဲ့ကားစက်ယုံအတွက်ချီးငွေတွေကို၃ရက်အတွင်းစီစဉ်ပေးခဲ့ပါတယ်ဂူဂျာရတ်ပြည်နယ်မှာထောင်လိုက်တဲ့စက်ယုံဟာအိန္ဒိယနိုင်ငံမှာစံချိန်တင်ပြီးနှစ်နှစ်တောင်မှမရှိတဲ့အချိန်အတွင်းလက်ပတ်နိုင်ခဲ့ပါတယ်ဒီကနေ့ဆိုရင်နာနိုကားကုမ္ပဏီမှာလူ1,000လောက်ကိုအလုပ်ပေးထားပါပြီအလားတူအုပ်ချုပ်ရေးပိုင်းစွမ်းဆောင်ရည်မျိုးကိုတခြားနေရာတွေမှာလည်းပုံတူကူးယူလုပ်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေကစီးပွားရေးအတိုင်းဝိုင်းကြားမှာမြင့်မားနေပါတယ်ဏိဒန်းပြိုတာကလည်းရှိထားပြီးပါပြီနယူးဒေလီမြို့တော်ကအုပ်ချုပ်ရေးအာဏာကင်ထားသူတွေရဲ့ဝန်ဝန်ကြမှာပွင်လင်းမြင်သာမှုနဲ့ဆုံးဖြတ်ချက်ချတာမှာပုံမြန်ဖို့ဆိုတဲ့စကလုံးအစ်စ်တွေပြန့်နှံ့နေပါတယ်။တီးကြစီရှိခဲ့တဲ့ကုန်းလန်တေယူပို့ဆောင်ရေးအမြန်လမ်းမများဆိုင်ရာနဲ့တင်းမောကုန်တင်ပို့ရေးဆိုင်ရာဝန်ကြီးဌာနတွေကိုစွမ်းဆောင်ရည်ပိုကောင်းစေဖို့ဆိုပြီးဝန်ကြီးဌာနတစ်ခုတည်းအောက်မှာထားလိုက်ပါတယ်။ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုလို့ကဏ္ဍတွေမှာပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖွင့်ပေးတာမျိုးလို့ကျေပြန့်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအစိုးရကအချက်ပြလှုံ့ဆော်ခဲ့ပါတယ်။အစိုးရရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးသမ္မတပရဏတ်မူခါကြီးကလွှတ်တော်ကိုပြောတဲ့မင်ခွန်းထဲမှာထည့်ပြောခဲ့ပါတယ
်။ Efforts will be made to eliminate obsolete laws, regulations, administrative structures and practices.
ဥပဒေတွေလှုံ့ထုံလုံနည်းတွေအုပ်ချုပ်ရေးပိုင်းဖွဲ့စည်းတည်ဆောက်ပုံတွေနဲ့လုပ်ကိုင်ပုံတွေပျောက်သွားစေဖို့ကြိုးပမ်းလှုံ့ဆော်ကြရပါမယ်။ဘိုးဆွေအမရောပြည်နယ်တွေမှာပါတနေရာထဲမှာရင်အလုံးပြည်အောင်လှုပ်ပြနိုင်မဲ့စနစ်မျိုးပေါ်လောင်အထုတ်ဖော်ဆောင်ကြရပါလိမ့်မယ်
။ဒါပေမဲ့လည်းမူဝါဒအသစ်တွေကိုအကောင့်ထဲပေါ်တာဟာမလွယ်ပါဘူး။မစ္စတာမိုဒီရဲ့ BJP ပါတီကအောက်လွတ်တော်နေရာအများစုကိုအနိုင်ရခဲ့ပေမဲ့အထက်လွတ်တော်မှာလူများစုမဟုတ်ပါဘူး။ဒါအပြင်ရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့ဆုံးဖြတ်ချက်အတော်များများဟာသူ့ပါတီအနိုင်ရမထားတဲ့ပြည်နယ်တွေမှာရှိနေပါတယ်။ဒါပေမဲ့လည်းစီးပွားရေးလုပ်ကံရလွယ်ကူတဲ့နိုင်ငံများစစ်တမ်းမှာကမ္ဘာပိုင်ရဲ့သတ်မှတ်ချက်အရနိုင်ငံ185နိုင်ငံတည်းအိန္ဒိယကအဆင့်134မှာရှိနေတာကြောင့်အပြောင်းလဲလုပ်ဖို့အလင့်အမြန်လိုအပ်နေတဲ့နိုင်ငံပါဒီဆင့်ဟာဘရာဇီးလ်နဲ့တောင်အာဖရိကတို့လိုထွန်းပေါက်လာကစနိုင်ငံတွေအောက်ကိုတောင်းမှနှိမ့်နေပါတယ်မလေးရှားလိုအာရှနိုင်ငံတွေရဲ့အဆင့်ကမှန်မှန်တက်လာနေတဲ့ကြားကပဲအိန္ဒိယကတော့ပြီးခဲ့တဲ့နှစ်မှာအဆင့်နှိမ့်သွားခဲ့တာပါဒီအတွက်အထောက်အထားကတော့ဘျူရိုကရေစီလုံထုံလုံနည်းရှုပ်ထွေးတာ လက်စားတဲ့ဆွဆွဲချက်တွေဒါမှမဟုတ်မူဝါဒပိုင်းဆိုင်ရာမရှင်းလင်းတာကြောင့်ဗန်နာငွေပေါင်းအမေရိကန်ဒေါ်လာ200ဘီလီယံကျော်ဘူးရှိတဲ့စီမံကိန်းပေါင်း200လောက်ဟာရပ်တန့်နေရပါတယ်စီမံကိန်းအများပြားဟာကြောင်မီသွေးတန်မဏိနဲ့လျှက်စစ်လို့အထူးအရေးကြီးတဲ့ကဏ္ဍတွေမှာပါယင်းနည်းမျိုးနွယ်သူတွေအခြေအနေမှန်သိရစေဖို့အတွက်အဲ့ဒီတန့်နေတဲ့စီမံကိန်းတွေကိုအစိုးရကမြန်မြန်ရှင်းပြရမယ်လို့ Chrysil အကျွေးယူအဆင့်သတ်မှတ်ရေးအေဂျင်စီရဲ့စီးပွားရေးပညာရှင်ချုပ် DK Joshi ကပြောပါတယ
် We all know that the power projects are not doing well because there's not enough coal available
so if this is when sima ngin ni ga chin ni ma kaw mu so la jin lo a long ti ba de ba chang le so lo chaw mi thwe a long law mi shi lo ba da chang le shi pisi kriya ri go a sin myin tin ta si ri go phe sha pi chaw mi thwe go ne ne be phit phit po thon nai yin naw ma a paw lakkhana ta ya mu phit ba le me o chu bai ga thi ye yaw lo pho da ma mo pyu yin pyaung le pho son phet che khan myan cha wo be lo de a lwe de ku aw myin mu ya shi nai ne ta cha long ngan ni a mya yi shi ba de
girija pandi ga ro အိန္ဒိယမှာယင်းနှမြုပ်နှံမှုအခွင့်အလမ်းတွေကိုရှာနေကြတဲ့ပြည်ပယင်းနှမြုပ်နှံသူတွေကိုအကြံပေးနေတဲ့စင်ကာပူအခြေစိုက် Apex Avalon အကြံပေးကုမ္ပဏီရဲ့ဥက္ကဋ္ဌပ
ါ They want to put money in India but money in India subject to many things they understand that you know this is going to be a huge story
သူတို့ကအိန္ဒိယမှာယင်းနှမြုပ်နှံကျင်ကြပါတယ်ဒါပေမဲ့အဲ့လိုလုံနိုင်ဖို့ကအခြေအနေအများကြီးပေါ်မူတည်နေပါတယ်ဒါဟာတိတ်ကိုကြီးမားတဲ့ဇာလံတစ်ခုဖြစ်မယ်ဆိုတာသူတို့နားလည်ပါတယ်ဒါပေမဲ့လည်းလက်တွေ့အခြေအနေတွေကြောင့်သူတို့ရှုပ်ထွေးပြီးဇဝေဇဝါဖြစ်နေကြတာပါ။ကောင်းမွန်တဲ့လှုပ်ဆောင်မှုစွမ်းရည်တွေဘယူရိုကရေစီကိုကျော်လွန်ပြီးလှုပ်ထုံးလုံနည်းတွေကိုလွယ်ကူရှင်းလင်းအောင်လုပ်ပေးတာမျိုးတွေတကယ့်ကိုလိုအပ်နေပါတယ
်။စီးပွားရေးလုပ်ငန်းတွေအဆင်ပြေချောမွေ့စေဖို့ရည်ရွယ်ချက်ရှိပါတယ်ဆိုတာကိုအစိုးရဟာအပြောနဲ့မဟုတ်ဘဲလက်တွေ့လုပ်မလားဆိုတာယင်းနှမြုပ်နှံသူတွေစောင့်ကြည့်နေကြမှာဖြစ်တာနဲ့အမျှနောက်လာမယ့်လအနည်းငယ်ဟာတိတ်ကိုအရေးကြီးလာပါလိမ့်မယ်လို့ပန်ဒီကပြောပါတယ်ညာ